တက်ကဖေဗူလာ၁ရက်နေ့အာဏာသိမ်းတဲ့ပြည်ရဲ့နောက်မှာနိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတိုင်းနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတဦးကအခုလိုပြောပါတယ
်။ဥပဒေအခွင့်အရေးဆုံးရှုံးတာစဖမ်းဆီးတဲ့ဆုံးရှုံးတယ်လို့ကျွန်တော်ပြောရမှာဖြစ်တယ်။အော်ဘာဖြစ်လို့လဲဆိုကလေးတို့ဖမ်းတဲ့အခါကျရင်လက်ထိတ်မခတ်ရအောင်ပြင်မမဆိုင်မရအောင်နောက်ပြင်ဘာကြောင့်သူတို့ဖမ်းလဲဆိုတော့ရှင်းပြမှာကလေးတို့ငွေခွင့်ရဆိုင်ဟုတ်တယ်2019မှာအသိဉာဏ်ရှိပြီးလားကိစ္စရဲကဘယ်လိုဖမ်းရမလဲဆိုရဆိုတော့ပါတယ်ပြင်ခါရအဲ့မှာနေရစဖမ်းတဲ့ကလေးကလေးတွေကဟိုဟာနှိမ့်ဆက်ပြီးတော့ညှဉ်းပန်းခံရတာကလေးတွေကမှထုတ်ထောင်းခံရတာညှင်းလို့ဆိုနော်အဲ့စဖမ်းကလေးကပြည့်စုံတဲ့နေသားနဲ့အသက်ဆီစေရမယ်ရောက်တာနဲ့သူကအသက်ဆီစေရမယ်ရဲရဲအနေနဲ့စားစားနေကိုသူကကလေးတွေနဲ့ပတ်သက်တဲ့စားစားတွေကိုစီစေရမယ်ရရှိတဲ့တဲ့နေမိသားတွေကိုကျွန်တော်တို့ပြန်ပြီးမေးမြန်းမယ်။ပြီးအញ្ញံဆုံးသူကဖြစ်နိုင်တဲ့မိသားတွေကိုចောင်းကြရမယ်။ဟိုထဲသူတွေမိသားတွေရှင်မျိုးတွေကိုចောင်းကြရမယ်ဖြစ်ချင်း။ဘယ်သူမှချက်ချင်းចောင်းမကြအောင်ဦးလက်ရှိချင်းကြီးက။ဟိုမိသားစုကိုအသိပေးရမယ်။သူခန်းထဲဖမ်းခဲ့ရင်တော့မိသားစုချက်ချင်းအသိပေးရမယ်ကိစ္စ။မိသားစုတွေကအသိမပေးတဲ့ဒီမိသားစုကနောက်ဆုံးစမ်းအောင်ပြန်လာရှာအောင်မသိဘူး။အဲ့ဒါနှစ်ပတ်နေ့။ဒါပေမဲ့ကျွန်တော်ဆောင်းရမှုကျွန်တော်ကတရားရုံးအញ្ញံဆုံးတင်ပို့ရမယ်ပြောတယ်။တချို့ကလည်းတရားရုံးမှာမတင်ပြို့တယ်လို့ပြောတော်များတယ်။ဥမာဒီရဲစခန်းမှာထုတ်ကန်ခွင့်မရှိဘူး။အကျဉ်းထောင်မှာထုတ်ကန်ခွင့်လုံးဝမရှိဘူး။ဥပဒေကြောင်းရရဲစခန်းရဲ့အခြေအနေမှာမြေပြင်အကြောင်းလို့များချုပ်ခွင့်ပေးလို့မရအောင်ချုပ်နိုင်လည်းမရှိပေးလို့မရအောင်ဒါနဲ့ရဲစခန်းမှာအများကြီးနဲ့ကလေးတွေကဒီခါကျရင်ကျန်းမာရေးချုပ်ခွင့်မရှိဘူးဒါတွေကအခွင့်ထိမ့်သိမ့်ဒီမှာထိမ့်သိမ့်မှာရတယ်လူမှုရေးဝန်ကြီးဌာနကဟိုတင်းနေကြောင်းရမယ်ညီပါကြီးပြန်အဲ့လိုရမယ်သူဝင်ရိုင်းဆော့ဆော့ကြီးကသူကမှထားလို့ရမယ်ဆိုတော့ညီလေးတွေစဉ်းသွားအောင်အခုကတော့ညီတော်တွေကစဉ်းသုံးတာငဲနေတော့အဲ့ဒါအများအဲ့အိမ်မှာနေတခုနောက်ဆိုတရားရင်ဆိုင်တယ်အများဆုံးကလေးမှုတွေအများဆုံးဆက်စီပေးရမှာအစိုးရရဲ့ကလေးမှုအများဆုံးမဆုတ်ဖြစ်သေးတဲ့ပုံမှန်တရားစီရင်ပုံစံတိုင်းနဲ့စီဟွာစစ်ဆေးနေတယ်
။စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်။ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာဓာတ်ရိုက်ပါဝင်ပတ်သက်နေရတယ်လည်းရှိတယ်လို့တချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့မိသားစုဝင်တအူအူပါဝင်ပတ်သက်တာကြောင့်ဖမ်းခံရသူတွေလည်းရှိပါတယ်။မိုးကုံမြို့မှာတော့အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာပါဝင်နေဆိုပြီးဒေသခံတအူကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးရမှာတိတ်ဆောင်နေတဲ့အတွက်အိမ်မှာကြံရစ်တဲ့အမျိုးသမီးနဲ့သမီးဖြစ်သူအသက်21နှစ်အရွယ်နဲ့အသက်4နှစ်အရွယ်ကလေးငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြန်လွှတ်ပေးတာမရှိသေးပါဘူး။ဒါပြင်ညီဆံမျိုးမှာဆိုရင်လေရင်းနေရတဲ့ဦးကိုလက်နက်ကင်တစုကဂျွန်လ16ရက်နေ့ကပြစ်ခတ်တက်ဖြတ်သွားတဲ့ဖြစ်စဉ်နဲ့ဆက်နွယ်လို့လိုက်လံဖမ်းဆီးခံရသူတွေတဲ့အသက်16နှစ်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်ပါတယ်။သူလွတ်လာဖို့ကြိုးစားနေပေမဲ့အခုချိန်ထိမလွတ်သေးဘူးလို့ဖမ်းခံရတဲ့ကလေးရဲ့မိခင်ကအခုလိုပြောပါတယ်
။ဟိုတည်းကတမအဖြစ်ကဘာကြီးနေရှိရလဲ။ဒီကလေးကိုတဲ့ဟိုအာမခံနဲ့လာထုံးလေတဲ့23ရက်နေ့က။အဲ့ဒါတမတို့ဘာကြီးလဲတော့မသွားချင်ဘူးကြောက်တော့ရော။တမငိုးလို့လို့ဆိုပြီးသူသွားတယ်။ပါတဲ့ကြတော့သူကကျန်တဲ့လူတွေပဲလာခံခံလဲတော့တော့နိုင်ငံရေးကိုဆွေးနွေးအောင်လုပ်ချမှုလုပ်တယ်ပေါ့နော်ဒီကလေးကိုသူကပြန်လို့မပေးဘူးနှစ်ရက်နေုံကျင်းကြတယ်တော့အမရရမယ်မရဘူးတော့မတိကြဘူးသူကအဆောင်ကြီးတို့ပဲပြောလိုက်တာ
ရင်ကြီးရဲ့တိတ်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိရဲဆိုတဲ့သတင်းအရအဲ့ဒီကလေးရှိရဲ့အိမ်ကိုရှာဖွေချိန်မှာလက်နက်တွေမရှိဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရားရှိတဲ့ဦးလေးဖြစ်သူမမိတဲ့အတွက်ကလေးငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးလာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြုပါတယ
်။မိုးကကဘယ်မှာဒီကလေးလေးတယောက်ပေါ့သူ့ဖတ်ခင်ကတော့ဒီစိတ်ပိုင်းနဲ့ကြောင့်မလို့တော့ဖြစ်သွားတယ်။အခုကလေးကသူ့ကိုထားတယ်ဆိုတဲ့သတင်းတွေထွက်နေမှာနော်။အဲ့ဒီလိုမျိုးသတင်းတွေကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးငယ်တော်ကိုစောင့်ရှောက်ရေးကနေဒီဖြစ်နေတဲ့ဒါတော်တော်ကိုတော်တော်ကိုကောင်းပါတယ်။ဘာကြောင့်ဆိုတော့အသက်ဒီ၄၅နှစ်ဆိုတဲ့အရွယ်ကလေးကချုံတောင်ထားရမယ်အရွယ်မဟုတ်ပါဘူးဘလို့ဒီရက်တစ်ချက်ချုံတောင်ထားလို့မရပါဘူးတခါကြမ်းလည်းမရဘူးဘလို့ဒီမှမရပါဘူးတကယ်ကျင်ကျွန်တော်တို့ဒီ2019မှာပြောင်းပန်းလိုက်တဲ့အသက်ကလေးတွေကိုခွင့်ပြုရဥပဒေမှာဆိုရင်အသက်16နှစ်အောက်ကိုတော့မှကျွန်တော်တို့ဥပဒေနဲ့ခွင့်ပြုထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးတွေများပြအထူးသဖြင့်ခိခိုက်လေတဲ့ကလေးများဖြစ်တဲ့ကြောင့်မလို့ကိုယ်ကကြာဖန်းတဲ့ဥပဒေကိုကိုယ်ကိုယ်တိုင်တကယ်လိုက်လာဖို့ကလေးမကိုကောက်ကိုဆောင်ရှောက်ဖို့တော့တော်မယ်တောင်းရှိတဲ့ဒီရပါတော့အများကြီးပြန်ပြီးတော့မှပြန်ဆက်ပြေးခြင်းနဲ့ပြန်ပြီးတော့မှအနေထားဖြစ်ခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်ဗျ
မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးတငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက်CRC ကိုလက်မှတ်ထိုးထားသလိုဒီရွေးမှာလည်းကလေးတငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေကျွမ်းကျင်သူတွေကယူဆပါတယ်နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းမှာဖမ်းဆီးခံရသူ9000နေရာကျော်ရှိပြီးအဲ့ဒီထဲကမှနေရာ26ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖေဗရူလီထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ169ဦးရာ66ယောက်ရှိပါတယ်။အာဏာသိမ်းနောက်ကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြုတ်ခွင်းရမှာတေဆုံးသူ800ကျော်ရှိပြီးအဲ့ဒီထဲမှာအသက်မပြည